င်္ဂလာပါရှင် VOA American တန်ရ2019ခုနှစ်မေလ10ရက်တောက်ချန်နေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။ကျမကတော့ဆွမျက်မှပါရှင်။ဒေါ်လာ200ဘီလီယံလောက်တန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကအသွင်းကုန်ကို10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြှင့်လိုက်ပါတယ်။ AA လက်နက်ကိုင်ရခိုင်ဖွဲနဲ့ပတ်သက်နေတယ်လို့ဆိုပြီးရွာသားတွေကိုဖမ်းဆီးတဲ့အပေါ်မှာစိုးရိမ်နေအကြောင်းဒီကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးကျောင်းကပြောကြားလိုက်ပါတယ်။အခုလိုမျိုးထိတ်တန့်ရသတင်းတွေကိုကိုရနိုင်နဲ့ညင်ညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးနားဆင်ကြရမယ်ဆက်သွယ်မေးမြန်းချက်တွေသတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီနေ့မနေ့ဘုံခွဲတိုက်ခိုက်သူရခိုင်လက်နက်ကိုင်တပ်ဖွဲ့ AA အဖွဲ့ဝင်တဦးကိုအသေးဖမ်းမိခဲ့တယ်လို့တပ်မတော်ဘက်ကပြောပါတယ
်။ဒီကြိုက်တန်ရမှုကတော့စင်လို့ဘက်ကတော့မရှိဘူး။ဘုံခွဲသူကပြေးသွားတယ်။အဲဟိုဘက်ကလည်းသူကမိုင်းဆွဲပြီးကပြေးတဲ့လူတယောက်တော့အသေးဖမ်းဆီးရမှုကတော့ရှိတယ
်။တမရသတင်းမှန်ပြန်ကြားရေးပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းရဲ့ပြောကြားချက်နဲ့တူနားဆင်နိုင်ပါတယ်။တခါ2019ခုနှစ်ကဘင်္ဂလားဒေ့ရှ်ဘက်ကိုအလုံးရင်းနဲ့ဝင်ရောက်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေတွေအကြောင်းနဲ့အတူနိုင်ငံတကာသတင်းလွှာတစ်ပုဒ်မှာတော့ကမ္ဘာပေါ်ကအပင်အင်းဆက်နဲ့တိရစ္ဆာန်မျိုးစိတ်ပေါင်းသပန်းကျော်မျိုးတုံးပြောက်ကွယ်ရောမယ့်အရေးအကြောင်းကုလသမဂ္ဂရဲ့အစီရင်ခံစာကိုလည်းထုတ်လွှင့်ပေးသွားမှာပါ။ဒီလိုသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးတော့တောက်ကြနေညနေပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင
်။တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြင့်လိုက်ပါတယ်။အမေရိကန်ရဲ့လုပ်ရအပေါ်အင်မတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကဒီကနေ့ပြောကြားလိုက်ပြီးတော့လိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့ပြောပါတယ်။ဒါပေမဲ့ဘလို့ဆောင်ရွက်မယ်ဆိုတဲ့အသေးစိတ်ကိုတော့အတိပေးခြင်းမရှိပါဘူး။ဝါရှင်တန်မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုတိယဝန်ကြီးချုပ်ယူဟဲကတော့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရောဘတ်လိုက်တန်စာတခါဗန္ဒာရေးဝန်ကြီးစတီးဗ်မနူချန်တို့နဲ့ဒီကနေ့ဆက်လက်ဆွေးနွေးကြမှာဖြစ်ပါတယ်။တရုတ်နဲ့အမေရိကန်ကြားကြာတာရင်းနေတုန်းကကုန်သွယ်ရေးဆွေးနွေးမှုကတော့သဘောတူညီမှုတစ်စုံတစ်ရာရခဲ့ပုံမရပါဘူး။ကုန်သွယ်ရေးကိုယ်စားလှယ်လိုက်တန်စာနဲ့ဗန္ဒာရေးဝန်ကြီးမနူချန်တို့ကြာတာရင်းညနေကသမ္မတဒေါ်နယ်ထရမ့်နဲ့တွေ့ဆုံပြီးတော့တရုတ်နဲ့ဆက်ညှိနေတဲ့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့အင်ဂျူရောကပြောပါတယ်။အဲဒီနောက်သူတို့နှစ်ယောက်ဟာတရုတ်ဒုဝန်ကြီးချုပ်လျူဟဲနဲ့ညစာစာရင်းနဲ့ဆက်လက်ဆွေးနွေးခဲ့ပြီးတဲ့နောက်ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်ဒီကနေ့ဆက်ပြီးဆွေးနွေးဖို့သဘောတူငယ်ကြပါတယ်။ပြီးခဲ့တဲ့နှစ်ထဲကစတဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေမှာအခုအချိန်ထိသဘောတူညီမှုမရနိုင်ကြသေးပါဘူး။နှစ်ဖက်သဘောတူထားတဲ့အချက်တချို့ကိုတရုတ်ကဖောက်ဖျက်တယ်လို့ဆိုပြီးတရုတ်သွင်းကုန်ခွန်တွေကိုသမ္မတထရမ့်ကတိုးမြင့်လိုက်တာဖြစ်ပါတယ်။သဘောတူညီမှုရကန်နီးမှပြန်ညှိနှိုင်းဖို့တရုတ်တို့ကပြောခဲ့တာဖြစ်တယ်လို့သမ္မတထရမ့်ကကြာတာပြီးနေ့ကပြောကြားပါတယ်။တရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ဒုဝန်ကြီးချုပ်နဲ့သမ္မတဆီဂျင်ပင်ကသူ့အတွက်ပေးလိုက်တဲ့စာထဲမှာအတူလက်တွဲလှုပ်သားဖို့ရည်ထားတယ်လို့သမ္မတထရမ့်ကပြောကြားခဲ့ပါတယ်။
နိုင်ငံသားရဲ့ရည်ရွယ်ပိတ်ဆို့မှုတွေကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားကုန်တင်သင်းမောက်ကိုအမေရိကန်ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်ပြီးနိုင်ငံသားတင်းမောက်မှုတွေမြင့်တက်လာနေချိန်မှာပဲပထမဆုံးအကြိမ်ဖြစ်တဲ့အခုလိုမျိုးဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါကြောင့်မြောက်ကိုရီးယားနိုင်ငံရဲ့ဒုတိယအကြီးဆုံးကုန်တင်သင်းမောက်ဟာအမေရိကန်ရဲ့လက်ထက်မှာရောက်နေပြီးတော့အခုဆိုရင်အမေရိကန်ပိုင်ဆမ်ဝါကျွန်းကိုသွားရောက်နေပြီဖြစ်ပါတယ်။အနာပိုင်တွေကတော့တရားရုံးကနေတရားဝင်တာဝရန်ရဖို့အတွက်ကိုချိုးဖောက်နေပါတယ်။ဒီသင်းမောဟာတရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုကြောင်မီးသွေးတွေအမြောင်များပို့ဆောင်တာနဲ့အဲ့ဒီနိုင်ငံတွေကနေမြောက်ကိုရီးယားနိုင်ငံကိုဆက်ရန်ရာကြီးတွေတင်ပို့တဲ့နေရာမှာအသုံးပြုတာဖြစ်ပါတယ်။ဒါဟာအမေရိကန်နဲ့ကုလသမဂ္ဂရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချိုးဖောက်တာဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးတန်တမရေးရဆောင်ရွက်မှုတွေအနှောက်အယှက်ဖြစ်မဲ့လုပ်ရမျိုးမြောက်ကိုရီးယားဘက်ကမလုပ်ဖို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကတိုက်တွန်းလိုက်ပါတယ်။ကြာသပတေးနေ့တုန်းကမြောက်ကိုရီးယားဘက်ကမစ်ဆိုင်းတုံးတွေပစ်လွှတ်မှုဟာကိုရီးယားနှစ်နိုင်ငံကြားစစ်ရေးသဘောတူညီမှုတွေကိုချိုးဖောက်တယ်လို့သူအနေနဲ့တော့မမြင်ဘူးလို့ကိုရီးယား KBS သတင်းဌာနနဲ့မေးမြန်းခန်းမှာတောင်ကိုရီးယားသမ္မတပြောကြားသွားပါတယ်။ဒါပေမဲ့မြောက်ကိုရီးယားအစိုးရဘက်ကဒီလိုလှုပ်ရမျိုးအကြိမ်ကြိမ်လုပ်နေမယ်ဆိုရင်တော့ဆွေးနွေးညှိနှိုင်းမှုတွေအခက်အခဲရှိလာလိမ့်မယ်လို့ပြောကြားသွားပါတယ်။ မြောက်ကိုရီးယားကငားရဲ့အတွင်းဒုံးပြစ်လွတ်ဆန်းတက်မှုနှစ်ကြိမ်လှုပ်တာဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုချိုးဖောက်တာပဲလို့ဂျပန်ကတော့အပြစ်တင်ပါတယ်။ပယ်ထိန်ဒုံးတွေကိုပြစ်လွတ်တာဟာလုံခြုံရေးကောင်စီဆုံးဖြတ်ချက်ကိုကြောင်းကြောင်းတင်းတင်းချိုးဖောက်တာဖြစ်ပြီးဒီလောက်ရအပေါ်ဂျပန်ကအင်မတန်စိတ်မကောင်းဖြစ်တယ်လို့ဂျပန်ကကွယ်ရေးဝန်ကြီးတာကဲရှိအီဝါယာကတိုကျိုမ ကြားတဲ့လမ်းပြမြေပုံတစ်ခုကြအောင်လှုပ်ကြဖို့တရုတ်ကတော့တိုက်တွန်းပါတယ်မြောက်ကိုရီးယားနျူကလ িয়ার ပြဿနာကိစ္စကိုဆွေးနွေးကြဖို့ဆုံမှတ်တစ်ခုရအောင်ကြိုးစားကြဖို့အတွက်ပေကျင်းမြို့တော်မှာကျင်းပတဲ့တရုတ်ဂျပန်တောင်ကိုရီးယားပူးပေါင်းဆောင်ရွက်ရေးဆွေးနွေးပွဲမှာတရုတ်နိုင်ငံသားဤဝန်ကြီးကပြောကြားသွားတာဖြစ်ပါတယ် တချိန်တည်းမှာပဲဒီဆိုမျိုးတော်မှာရောက်နေတဲ့မြောက်ကိုရီးယားဆိုင်ရာအမေရိကန်အထူးတန်တမန်စတီဗင်ဘီဂန်ကတောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးတောင်နယ်မြောက်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးတို့နဲ့တွေ့ဆုံခဲ့ပါတယ်ဆွေးနွေးကြတဲ့အထဲမှာဒီလရှိမြောက်ကိုရီးယားပြည်ထနာနဲ့မြောက်ကိုရီးယားကိုလူသားချင်းစာနာမှုအစားအသောက်ထောက်ပံ့ရေးတွေကိစ္စတွေဒီကပါဝင်တယ်လို့တောင်ကိုရီးယားသတင်းတွေမှ
USS Abraham Lincoln Lincoln Taikaitimo Osune Beef Nazane Bonje Lin Lizen Ha Shile Bandi Dago Yodaja Pibari Jadarini Ma Taikaitimo Osuha Suez Tumyangu Pietogedlo Bing Nazane Bonje Lin Nasena Yoshi Labi Pibi Nan Lin Nasenga Boruni Dega Yoni Pijan Shile Bandi Da Bawen Levandi Dago Chija de Setanajo Pioguya Yeda Captain William Urbanga Vuigu Pibari Bonjelinigo Kataga L O D the leader achieves Kamma Tashi Jang Kawai when Yitana Yashi Ugale Dibu Jabare. Tamara Trumkara Drosi Madre Chalade Yashi Tabi Dariga Tego and Ye Chimara Jang. Tune in American and Toyota Chania to Mimia Toba B and Ye Kimbo Lu at De Sobio Pyojale Bare. Iran Yashi Tara and Yuglia Saya the Waduni Jago Malinara Wulu Iran Change Muda Uyoba Kong on the Show Chani Jimawe. American Dakaritimon and Lee in the Ashile Vandago, Yau Dogger up Chibari. Iranamra Hassan Ruaniga. The Gallo Irango Yu Dankamuri Malo on Yabon Chauce at Akawa Mabu so ye. Iran had the Bodu Sajo Bakanda Chata Jono Miro. Uranian Dunsen Muri Lo Melo Pyojabi Naiba and Chamabe. American Ale Iran Bot Yu moved the Chamalita Chibari.
American then, Yeniba Mimavada season ago, Yeni Townaigogani Kunanaiti, Nidomida Sako, Kilohat, Dikon Chalchitonia, Nidomida Sako, Kilohat, Tinganga Changane, Nidomida Nasanga, Kilohat, Ditiko Changarogani, Tolan Binivarishi. Tauchani Yeniba Nanganagadrenugo, Viewiga Sabirojina Binivari. ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အေအေနဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်စစ်သေးတော်မျိုးနယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူအမျိုးသားနဲ့လူငယ်တွေအတွက်စိုးရိမ်နဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးကပြောကြားလိုက်ပါတယ်လက်နက်ကိုင်အဖွဲ့ရဲ့အကြံဖက်လို့ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတပ်ဖြတ ပြောကြားခဲ့ပါတယ်အစိုးရဘက်ကနိုင်ငံတကာလူ့ခွင့်ရေးတွေကိုလေးစားဖို့နဲ့ပဋိပက္ခမှာပတ်သက်နေသူတွေအားလုံးနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာကြဖို့လဲလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးပြောခွင့်ရကော်ဗယ်လီကဒီကနေ့တိုက်တွန်းသွားပါတယ်မြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးရဲ့စီးရင်တွေအရ ထုနေရုံကသုံးစက်ငါးယောက်ရှိခဲ့ပါတယ်ပထုနေရုံကသုံးစက်ငါးယောက်ထပ်မံလွတ်ပေးခဲ့တဲ့အတွက်ပြန်လွတ်ပေးသူစုစုပေါင်းကနေရာကိုးယောက်ရှိပြီးတော့ဂျန်နဲ့ရွာသားတွေကိုတော့ဆက်လက်ဆုံးဆန်းနေစေလို့ဆိုပါတယ်မေလ၂ရက်နေ့ကတော့ဖန်းစီထားခြင်းပြစ်ခတ်မှုတွေဖြစ်ပွားပြီးအရက်သား၆ယောက်တေဆုံးခဲ့ပါတယ်စစ်ဆေးနေတဲ့အချိန်လူရင်အားနဲ့လက်နဲ့လူရာမျိုးဖြစ်တဲ့အတွက်ပြစ်ခတ်ခ ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့ဒီနေ့ကတော့
ဒါကြောင့်ထိုင်ဝမ်ရဲ့မျိုးသားလူမျိုးရေးဌာနရဲ့အနေနဲ့လည်းတရုတ်နိုင်ငံရဲ့လုံဆောင်မှုတွေကိုတံပြန်သွားဖို့သူမကပြောပါတယ်တရုတ်နိုင်ငံဘက်ကဩဇာလွှမ်းမိုးနိုင်မှုအတွက်ကြိုးပမ်းမှုတွေထဲမှာထိုင်ဝမ်ရွေးကောက်ပွဲကိုကြားဝင်နောက်ဆက်ဖို့ကြိုးပမ်းတာမဟုတ်မှန်သတင်းမှားတွေလွှင့်တာပါဝင်တယ်လို့ထိုင်ဝမ်မျိုးသားလူမျိုးရေးစီဝေးပြီး သမရဆိုင်ဝမ်ကတရင်တောက်တွေကိုပြောကြားခဲ့တာပါဒါနဲ့ပတ်သက်ပြီးတော့အသေးစိတ်ကိုပြောမသွားပေမဲ့ထိုင်ဝမ်ရဲ့အမျိုးသားလူမျိုးရေးဌာနအနေနဲ့တရုတ်နိုင်ငံရဲ့လှုပ်ရှားမှုတွေကိုတိုက်ဖြတ်နိုင်မယ်နီလန်းတွေကိုရှာဖွေသွားမှာဖြစ်တယ်လို့ပြောပါတယ်ဒါပြင်ထိုင်ဝမ်ရေးလက်ကြားမှာစီးရေးရရန်လိုမှုတွေကိုထိုင်ဝမ်ဘက်ကတားဆီးသွားမှာဖြစ်သလိုခင်မီစစ်လက်နက်ပစ္စည်းတက်စင်တာမကြသ ဒီနိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့အတွက်မြောက်ကိုရီးယားခုံတင်သင်္ဘောကိုအမေရိကန်နိုင်ငံပို့အတွက်လှုပ်ဆောင်လာနေတယ်လို့တန်တရားရှိနေပြီးတော့ဒါကြောင့်နိုင်ငံရေးအရာရောဆေးအရာပါဖိအားတွေပေးဖို့ပုံမှန်လေးအချိန်မြင့်လှုပ်ဆောင်လာနေတာဖြစ်ပါတယ်။ထိုင်ဝမ်ဘက်ကတရားဝင်လွတ်လပ်ရေးကြီးညာမှာကိုတော့ဒီနိုင်ငံဘက်ကဒီနိုင်ငံဘက်ကလုံးဝကိုလိုလားခြင်းမရှိပါဘူးခင်ဗ
African National Congress ANC ပါတီက ထပ်ပြီးတော့ အနိုင်ရမဲ့ ပုံရနေပါတယ် ဒီကနေ့တောက်ကြာနေ့ အထိ မဲ 86 ရာခိုင်နှုန်း ရေးတွက်ပြီးချိန်မှာ သမ္မတ Cyril Ramaphosa ဦးဆောင်တဲ့ ANC ပါတီက မဲ 58 ရာခိုင်နှုန်း ကိုရရှိထားပါတယ် တောင် အာဖရိကာ နိုင်ငံမှာ အသားရောင်ခွဲခြားမှု အဆုံးသတ်ခဲ့တဲ့ 1994 ခုနှစ် ထဲကဆိုရင် အခု ပါလီမန် ရွေးကောက်ပွဲ ကျင်းပတာ 6 ချိန် မြောက်ဖြစ်သလို 1994 ခုနှစ် ထဲက ANC ပါတီ အာဏာရလာခဲ့တာလည်း ဖြစ်ပါတယ် နိုင်ငံကြီးရဲ့ဖခင်ကြီးလို့တင်စားပြောကြတဲ့ Nelson Mandela ရဲ့ ANC ပါတီဟာ မကြာခင်နှစ်ပိုင်းတွင်မှာ အာဂရီလိုက်စားမှုတွေ စီးပွားရေးတိုးတက်နှုန်းနှေးကွဲမှုတွေကြောင့် ပါတီရဲ့ပုံရိပ်ထိခိုက်ခဲ့ပါတယ် ဒါကြောင့် ANC ကိုထောက်ခံသူတချို့က တခြားအတိုက်ခံပါတီတွေအပေါ်ထောက်ခံမှုတွေလည်းပြောင်းကုန်ပါတယ် Democratic Alliance ပါတီကလောလောဆယ်မဲ 22 ရာခိုင်နှုန်းရရှိထားပါတယ် စီးပွားရေးတိုးတက်အောင်လုပ်မယ်လို့ပြောနေတဲ့ Economic Freedom Fighters ပါတီကလည်း May 30 ရာခိုင်နှုန်း ရရှိထားပါတယ် လက်ရှိရလဒ်တွေအရ ANC ပါတီအနေနဲ့ မဲရလဒ် 55 ရာခိုင်နှုန်းကနေ 59 ရာခိုင်နှုန်းကြအနိုင်ရလိမ့်မယ်လို့ အကြေခတ်တွေကတုံ့တက်နေပါတယ် အပိသက်မဲရလဒ်တွေကတော့ မေလ 17 ရက်နောက်ဖက်မှာထုတ်ပြန်မှာဖြစ်ပြီးတော့ အနိုင်ရပါတီကရွေးချယ်တဲ့သမ္မတတက်က မေလ 25 ရက်နေ့မှာကြမ်းကြိမ်မှာဖြစ်ပါတယ်ရှင်
ဆိုမာလီနိုင်ငံမှာ American ရဲ့လေကြောင်းတိုက်ခိုက်မှုအတွင်း IS သွေးကြော 13 ယောက်ထိဆုံးသွားခဲ့တယ်လို့ American စစ်တပ်ကကြေညာချက်ထုတ်ပြန်ပြောကြားလိုက်ပါတယ် College တောင်တန်းတွေပေါ်မှာ ကျန်းဖတ်သမားတွေကိုလေကြောင်းကနေထိုးစစ်ဆင်ခဲ့တာဖြစ်တယ်လို့ Africa ဒေသဆိုင်ရာ American စစ်ဌာနချုပ် AFRICOM က ကြာသပတေးနေ့နောက်ပိုင်းကကြေညာခဲ့ပါတယ်ခင်ဗျာ
တောက်ကြနေညနေခင်းနောက်ဆုံးရတာရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မုံနဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်ခုထုတ်လွှင့်ပေးသောမဲ့သတင်းလွှာတွေထဲမှာတော့အရင်ဆုံးရခိုင်ပြည်နယ်ထဲမှာအစိုးရစစ်ကြောင်းကိုဘုံခွဲတိုက်ခိုက်ဖို့ကြိုးစားသူတယောက်ကိုအသေးဖမ်းမိရတယ်ဆိုတဲ့သတင်းလွှာနဲ့စပါမယ်ရှင် အစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားစီးရေးတက်မှမှုတွေရှိနေတဲ့ရခိုင်ပြည်နယ်ကြောက်တော်မြို့မှာဒီကနေ့မနက်ပိုင်းကဘုံပေါက်ကွဲမှုဖြစ်ပွားခဲ့ပြီးဘုံခွဲတိုက်ခိုက်သူအေအေတပ်ဖွဲ့ဝင်ကိုအသေးဖမ်းဆီးရမိခဲ့ကြောင်းတပ်မတော်ကသတင်းထုတ်ပြန်ထားပါတယ် မနေ့ကညနေပိုင်းမှာလဲပုတ်ကြောက်တော်နဲ့ပုံနှကျုံမြို့နယ်အစပ်မှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံခဲ့ရပေမဲ့ထိခိုက်မှုမရှိဘူးလို့တပ်မတော်တာဝန်ရှိသူတွေကပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်နိုင်ကုန်းအိမ်သတင်းပေးပို့ထားပါတယ်ရှင်ရခိုင်ပြည်နယ်ကြောက်တော်မြို့ဆောင်ဖက်
6 ဖာလုံးကွာတောင်ပေါင်းရွာနဲ့ဖရဲပေါင်းရွာကျမ်းမှာဘုံပေါက်ကွဲမှုဖြစ်ပွားခဲ့တယ်လို့တပ်မတော်သတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စော်မင်းထုံးကပြောပါတယ်ကြောက်တော်နာလီမှာပဲရန်ကုန်ဖြစ်ပြီးကားတန်းပေါ်မှာဟိုဘက်က ဒီကြိုင်ရန်ရမှုကတော့ကျွန်တော်ဘက်ကတော့မရှိဘူးအုံခွတ်တို့ကပြေးလာတယ်ဟိုဘက်ကနေကြမိုင်းဆွဲပြီးကြပြေးတယ်လို့ပြောတော့အသေးဖန်းစီရမှုကတော့ရှိတယ်လက်ပြုံတစ်လုံးနဲ့ကြောက်တော်မြို့ဝင်မီတာ3000กว่ามาအဝေးထိန်းရမှုမိုင်းနှလုံးနဲ့ဖောက်ခွဲတိုက်ခိုက်တဲ့အေအေဖွဲ့ဝင်တို့ကိုစံငယ်တစီလက်ပြုံတစ်လုံးဖုံးနှလုံးမိုင်းထောင်ရမှာသုံးပြတဲ့ဆက်ဆက်ပြည့်စည်နေတဲ့သူအသေးပြစ်ခ
ပြောပေမဲ့ဒေသခံတွေကတော့တေဆုံးသူဟာဖျားပေါင်းကြီးရွာသားမော်တော်ဆိုင်ရဲ့တက္ကစီလိုင်းဆွဲနေသူတူလို့ဆိုပါတယ်ဘုံပောက်ွဲပြီးမြန်မာစစ်တပ်ကနေပြစ်ခတ်လို့ရွာသားတို့တေဆုံးပြီးနောက်သူတန်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံတို့ကပြောပါတယ်ဘောင်းရွာကစေစားနေတဲ့တက္ကစီတူတွေကိုမောင်မောင်ဝဲနဲ့တော်ကြီးဒီမှာကျွန်တော်တို့မိမတစ်ခေါက်လာဖို့တည်းတယ်သူကကျွန်တော်မြန်မာပြည်မှာဂရင်းရရ ဲ့မှာလမ်းမှာဖြစ်တာတင်တယ်။နှစ်ခုမှာတင်းနေတယ်အရင်ခြေတော့မှာတင်ရယ်ဆက်လက်တူတူများများနဲ့တူတူဒီတော့တောင်ပေါင်းပါကကလဒန်မြစ်ကိုဘုဒ္ဓကူးနေတယ်။ဘုဒ္ဓတဲ့ကူးနှစ်ခုမှာခြေကြည့်နေပြီးတော့တက်တော့စီးရုံရောက်နေတယ်ဒီမှာတက်တော့ကြည့်တာဘာဖြစ်လဲဆိုတော့အဲ့ရောင်းကိုပေါ်ယူတဲ့အချိန်ခဏပြရရထချွတ်ပါလေတောင်းကျန်သူငါတို့ကိုမိုင်းထောက်လို့သူ့ကိုပြစ်ထလိုက်တယ်ပြီးတော့ဒါအဲ့ဒီသူတို့ပြောကြတယ်တောင်ပေါ်ရွာမှာလေတချို့အိမ်တွေကကြီးကြတာတွေတို့မင်းသားကြည့်လို့ရသားတွေပြောချင်ရပြီးတော့
အလားတူမနေ့ညနေ 9:00 နာရီမှာဘုံလူကျွေးမြို့နယ်ဆက်ဒေဝုန်းနဲ့မော်ရွာနီးကရိုးချမ်းကိုဖြတ်ကူးတဲ့ရထားလမ်းမှာတမတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရတယ်လို့ဘုံလူကျွေးမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လက်ကပြောပါတယ်။တ
မတော်ကဖြတ်သွားတယ်ဒီနေ့။အေးရထားလမ်းပဲရထားမပြေးတာတော့ကြာနေပြီလား။ရိုးချောက်ကိုကူးတဲ့ကားပဲစီနာသွားတော့အဲ့ဒီမှာမိုက်ဆွေးတာ။ဘယ်သူမှအဲ့ဒီကမဖဲရတော့အတိတ်ကဘယ်သူမှမပြောနိုင်ဘူး။အစီအကြောင်းအကြမ်းဆုံးကို
သမရစိတ်ချောင်းလူကနေအေအေဖွဲနဲ့တိုက်ပွဲဖြစ်ပွားနေတဲ့ရူချောင်းဆက်ပိုင်းတောင်လမ်းဘက်ကိုအားဖြည့်တင်းဖို့လာရင်အေအေဖွဲကနေဘုံခွဲတိုက်ခိုက်တာဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်။သမရသတင်းမှပြန်ကြားရေးတွင်းမှုဘုံမှုချုပ်စုံမင်းတို့ကတော့ဘုံလူကျိုးမြို့နယ်ဆက်ဒေဝွန်ရွာနီးမှာသမရစိတ်ချောင်းမိုင်းခွဲတိုက်ခိုက်ခံရတဲ့အကြောင်းအတည်ပြုခဲ့တယ်လို့စီကတ်မှုမရှိဘူးလို့ပြောပါရတယ်
။ဒေဝွန်လာပါလားမြို့အိုင်းနာလေးမှာဖြစ်တာ
။အဲ့မှာလည်းကျွန်တော်မိုင်းခွဲတိုက်ခိုက်မှုတစ်ခုရှိတယ်
။ဒီဖွဲကပဲအဲ့ဒီကြားသူကကျွန်တော်ဓမ္မတစ်ချက်ကမိုင်းကောင်းလို့လောက်တာပဲစိတ်ကြိုက်တယ်ရမှုတော့မရှိဘူ
းမနေ့ကနဲ့ဒီကနေ့ကြောက်စုံနဲ့ဘုံလူချိုးမြို့နယ်တွင်ဘုံခွဲတိုက်ခိုက်မှုနဲ့ပတ်သက်လို့သတင်းချဲ့လက်တွေမရရှိသေးဘူးလို့အေအေကြံကြားရေးတာဝန်ခံခိုင်တုခကတော့ပြောပါတယ်ဘုံပေါက်ကွဲပြီးသမတော်ဘက်ကလက်နက်ကြီးတွေနဲ့ပြေခတ်မှုကြောင့်ဒေဝုန်းနဲ့မော်ရွာကားတွေရွာကနေထွက်ပြေးသိမ်းရှောင်နေရတယ်လို့ဒေသခံတို့ကပြောပါတယ်ပြည်ကြရရပိုင်းတွေတုန်းကလည်းကြောက်တော်မျိုးနဲ့ဝါတောင်ဆစ်ဆောင်စကန်းနဲ့ရွာသားတို့မိုင်းနေမိပြီးထိခိုက်တန်ရာရရှိခဲ့တယ်လို့မြောက်ဦးမျိုးနယ်ကရွာသားတို့ကလည်းမိုင်းနေမိတိတ်ဆုံးခဲ့ပါတယ်။ဒီမိုင်းတွေဟာပယ်ဖွဲ့ကထောင်ထားတယ်ဆိုတာမသိရသေးပါဘူး။2019ခုနှစ်ဇန်နဝါရီလကနေဒီကနေ့ထိအေအေဖွဲ့ကနေမိုင်းထောင်ခဲ့တာအကျဉ်း16ကျဉ်းရှိပြီးတော့မိုင်း46လုံးကိုတပ်မတော်စစ်ကြောင်းတွေကပေါ်ထုတ်ဖောက်ခွဲဖျက်ဆီးနိုင်ခဲ့တယ်လို့တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။သမရော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့ဒီနှစ်စံပိုင်းလီလာသာစီရီသိမ်းမှမှုကာလအတွင်းရွာသား10ဦးကျော်မြေမြုပ်မိုင်းကြောင့်တိတ်ဆုံးခဲ့တယ်လို့6ဦးကျော်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လည်းစစ်တမ်းကောက်ယူထားတဲ့ရခိုင်လူမှုအဖွဲ့စည်းတာဝန်ခံတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်ပြပြသွားတာပါရှင်အခုတခါတော့ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့ကြမ်းမာရေးဆိုင်ရာသတင်းတော်တစ်ပုဒ်ကိုပြောပြပေးပါပါဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းကိုရိုဟင်ဂျာဒုက္ခသည်တွေအလုံးရင်းနဲ့2019ခုနှစ်ထဲမှာရုတ်တရက်ရောက်လာခဲ့တာကြောင့်ကျန်းမာရေးဆိုင်ရာအရေးပေါ်အခြေအနေတွေနဲ့ရင်ဆိုင်ခဲ့ရရာကအခုတော့ဒီအခက်ခဲဟာရေရှည်ပြဿနာဖြစ်လာနေပါပြီ။ဖြစ်ပေါ်နေတဲ့အခြေအနေနဲ့လိုက်လျောညှိထွေဖြစ်အောင်ဒုက္ခသည်စခန်းတွေကကျန်းမာရေးဝန်ထမ်းတွေဘယ်လိုလှုပ်ဆောင်နေကြရလဲဆိုတာ VOA သတင်းတောက် Div ကရုဏာပေါင်းသတင်းပေးပို့ထားပါတယ်။ကိုဇော်ဝင်းလိုင်ကအပြည့်အစုံကိုဆက်ပြီးတော့ပြောပြမှာပါရှင်။
အသက်60နှစ်ရှိပြီဖြစ်ပြီးစီကြိုယောဂရှိနေတဲ့ရိုညာဒုက္ခတဲ့ရဟင်းဥလာဟာကျမ်းမာရေးစစ်ဆေးမှုကိုခံယူနေပါလေ
အတူတူဒါဗီဒ်ဝေရှုကိုကိုဆိုရကော
ဖြီးရတယ်လာပြီဆိုရင်ကျွန်တော်နှကန်းနေ6လာပြီးတော့ရေးစားလာသလိုဒီကုလုံးလဲနာကျင်ကြိုက်ခဲလာပါလေဒီလိုဖြစ်ရင်ငြိမ်နေလို့မရတော့ပါဘူးအဲ့လိုလည်းမရတော့ပါဘူ
းစခန်းထဲမှာနေစီမချဆရာဝန်များအဖွဲ့ကဖွင့်ထားတဲ့ဆေးကမ်းမှာသူပုံမှန်ကျမ်းမာရေးစစ်ဆေးမှုခံယူလေးရှိပါတယ်ဒီဆေးကမ်းဟာ2019ခုနှစ်အတွင်းရခိုင်ပြည်နယ်မှာဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဒုက္ခသည်9သိန်းလောက်ထွက်ပြေးခဲ့ကြပြီးတဲ့နောက်ပိုင်းဖွင့်ထားတဲ့ဆေးကမ်းပေါင်း180လောက်တခုဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုတ်မထားပေမဲ့ဒီလူတွေနေရပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်အစိုးရအပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်ဒုက္ခသည်တွေဟာလူတွေပြည့်ကျက်သိပ်သည်နေတဲ့စခန်းတွေအတွက်မှနေထိုင်နေကြတာကြောင့်အဲ့ဒီရနောက်ဆက်တွဲအဖြစ်ကျန်းမာရေးဆိုင်ရာပြဿနာတွေလည်းထွက်ပေါ်လာကြောင်းWHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကဒေါက်တာခါလစ်အယ်တဟီကပြောပါတယ
် The poor living conditions in the camps are the leading cause of many multiple diseases
ခန်းထဲမှာချွတ်ချွတ်တဲ့နေဆိုင်ရတဲ့အခြေအနေတွေကဝမ်းရောဂါ၊ရေပြားရောဂါနဲ့တခြားသက်ရှူလမ်းကြောင်းကကူးစက်တဲ့ရောဂါတွေဖြစ်စေပါတယ
်မိသားစုတွေအများကြီးကဘုံအဖြစ်အသုံးပြုတဲ့အိမ်သားတွေကလည်းရောဂါကူးစက်စေနိုင်ပါတယ်ဒုက္ခသည်တွေအကြဖြစ်ပေါ်နေတဲ့စီးဂျုံနဲ့သွေးတိုးတို့အပြင်အက်ဒူဇဘေးလိုခန္ဓာကိုယ်တစ်ခုလုံးနာကျင်တဲ့ဝေဒနာရှင်တွေကိုကျန်းမာရေးဝန်ထမ်းတွေများသောအားဖြင့်ကုသပေးနေကြရတာပါ
။ဆွန်လိုက်တဲ့တရားစီစကားပြတဲ့ဖူစာကူကြီးဗာဒရန်တိုင်ဆိုင်ရေ
ကျွန်တော်ကိုလမ်းလျှောက်ခိုင်းတာဖြင့်သွေးလဲစစ်ပေးတာကြောင့်ကျွန်တော်နေထိုင်လို့ကောင်းပါတယ်။သူတို့ကဆေးလဲပေးတယ်။ကောင်းကောင်းလဲကုသပေးပါတယ်။
အနာဂတ်မှာဘယ်လိုဖြစ်လာနိုင်ခြေရှိတယ်ဆိုတာနဲ့ပတ်သက်လို့နေစီမချာဆရာဝန်များအဖွဲ့ကဒေါက်တာရင်းကလီမန်အရှိမွေးကအခုလိုရှင်းပြပါတယ
် So we assume that in the coming future there will be a big need in providing care to
နာဂတ်မှာတော့အခုလိုနာရာရှိယောဂဝိညာဉ်ရှင်တွေကိုကျွန်တော်တို့ကုသပေးရအတွက်အကြီးအကျယ်လိုအပ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်
ကျမရဲ့ဝန်ထမ်းတွေဟာခက်ခဲတဲ့အခြေအနေတွေအောက်မှာလုပ်ကင်နေကြရတာပါလူနာတွေကိုစစ်ဆေးတဲ့ခြေကနေဟာနိုင်ရန်ချထားတာမျိုးမဟုတ်ပဲတာပေါ်လင်းနဲ့ပဲချထားတာပါရဟိမူလာကိုစစ်စစ်ပေးနေတဲ့အချိန်မှာပဲတစ်ဖက်ခန်းကလူနာကနာကျင်စွာအော်ဟစ်နေတဲ့အတန်ကိုလည်းကြားနေရတာပါဘလို့ပဲဖြစ်ဖြစ်ဒုက္ခသည်တွေကသူတို့အပေါ်မိခိုးအားထားနေကြရတာကြောင့်ဆရာဝန်တွေသူနာပြုတွေနဲ့ကျမရဲ့ဝန်ထမ်းတွေဟာသူတို့တာဝန်ကိုဆက်လက်ထမ်းဆောင်နေကြမှာဖြစ်ပါတယ်ခင်ဗျာ
သောသားရှင်များရှင်ခြေခိုင်ပြင်းနေမှာလည်းနဲ့ကြိုင်ပတိပခါရကြီးထွာလာနေတာနဲ့အများအရက်သားတွေခြေခိုက်ဖေးကြီးတာတွေဖန်စီဆီဆီခံရတာတွေကြုံနေရပါတယ်နဲ့နဲ့ကြိုင်ပတိပခါတွေကြားအရက်သားတွေမြေစာပင်ဖြစ်နေရတာအတိကဘသူတွေမှာစာဝန်ရှိပါတယ်ခြေခိုက်သေးခြင်းမှုတွေကိုရှောင်ရှားနိုင်ဖို့နဲ့ခြေခိုက်နှင်နာခဲ့ရသူတွေအတွက်တရားမျှတမှုရနိုင်ဖို့ဘာတွေလုပ်ပြင်တယ်လဲဘာတွေလုပ်နိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတရားရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းများလို့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-2-3-1-5-5-5 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နံပါတ်ဖြစ်ဖြစ်အသံဖိုင်နယ်ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းလေးလိုက်အစီအစဉ်ကကျေဆွပါရရှင်။
ဗီယိုအမေရိကန်တန်ရက်ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါရဲ့ရှင်။လာမယ့်စနေညဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 1-2-3-1-2-5-5-5 လေးကိုဖြစ်စေ email လိပ်စာ burmese@voanews.com ကိုဖြစ်စေဆက်သွယ်ဖို့အတွက်ထပ်မံဖိတ်ခေါ်ပါရဲ့ရှင်။အခုကုလသမဂ္ဂရဲ့ဇီဝမျိုးကွဲနဲ့ဂေဟစနစ်ဆိုင်ရာအစီရင်ခံစာအကြောင်းကိုနားဆင်ကြရပါမယ်။ဇီဝမျိုးကွဲနဲ့ဂေဟစနစ်ဆိုင်ရာစီရင်ခံစားတစားကိုကုလသမဂ္ဂကဒီမေလစံပိုက်မှာထုတ်ပြန်ခဲ့ပါတယ်လူတွေရဲ့အနေထိုင်ပြုမှုတွေကြောင့်ကမ္ဘာပေါ်ကအပင်အင်းဆက်ပိုမွားနဲ့တိရစ္ဆာန်အမျိုးအစားပေါင်းတစ်သန်းကျော်မျိုးတုံးပြတ်ကွယ်ရမယ်အရေးနဲ့ရင်ဆိုင်နေရပြီလို့အဲ့ဒီစီရင်ခံစာမှာဖော်ပြထားပါတယ်ဒါပေမဲ့လည်းဒီပြဿနာကိုဖြေရှင်းနိုင်တဲ့နည်းလမ်းရှိပါသေးတယ်လို့လည်းစီရင်ခံစာကဖော်ပြထားတာပါ VOA သတင်းတောက် Kevin Innot ပေးပို့ထားတဲ့သတင်းလွှာကိုနားလောင်ကတင်ပြထားပါတယ်ရှင်
လူသားတွေရဲ့လူရဲ့ကြောင့်ကဘာမြကြီးဘလောက်ထိရိုးရင်းပျက်စီးခဲ့ရတယ်လဲဆိုတာသိပ္ပံဆိုင်ရာမော်ရနဲ့တဘာဝဇီဝကေဟာစနစ်ဆိုင်ရာအစီရင်ခံစာ IPPES မှာစုံစမ်းဖော်ပြထားပါတယ်။လူသားတွေရဲ့အပြုတ်ငုံကြောင့်တမိုင်းတစ်လျှောက်မကြုံဘူးလို့အောင်တဘာဝပတ်ဝန်းကျင်နဲ့ဇီဝကေဟာစနစ်တွေဆွေးလို့ပျက်စီးလာနေပါတယ်။မျိုးရုံးပြောက်ကွယ်ရောမဲ့အခြေအနေနဲ့ရင်ဆိုင်နေရတဲ့မျိုးစိတ်ပေါင်းတစ်သန်းကျော်ထဲမှာတရိစံတွေပင်လယ်သမုတ်တရားတွေကမကမြေပြင်ရောဝှေ့ဟင်းမှာပါဝင်ပါတယ်။IPPES ရဲ့ဥက္ကဋ္ဌ Robert Watson ကအခုလိုပြောပါတယ
် We've lost much of our native forests, much of our native wetlands.
ကျွန်တော်တို့အတော်များများဆုံးရှုံးခဲ့ရတဲ့သဘာဝအရင်းမြစ်တွေထဲမှာသဘာဝအတိုင်းရှိနေတဲ့တောတောင်ရေမြေတွေဇီဝဂေဟစနစ်တွေပါဝင်ပါတယ်။ဒါကြောင့်ဒီအချက်တွေကိုလည်းဥတုရာသီပြောင်းလဲမှုနဲ့ဒန်းတူအရေးထားသင့်ပါတယ်။ဒါကသဘာဝပတ်ဝန်းကျင်နဲ့ပဲတည်တံ့ဆိုင်တဲ့ကိစ္စမဟုတ်ပါဘူး။ဇက်တိုက်ဖြစ်နေတဲ့ကိစ္စတွေပါအသက်ရှင်တမှုလူမှုရေးကိုကျင်တရားလူကျင်ဝတ်နဲ့ဆိုင်တဲ့ကိစ္စရပ်တွေဖြစ်ပါတယ်ဒီကိစ္စကိုအခုချက်ချင်းအရေးယူဆောင်ရွက်ရပါလိမ့်မယ
်မြေသားတို့ပေါ်ရှင်သန်ပေါက်ပွားကြတဲ့မျိုးစိတ်ပေါင်း20ရာခိုင်နှုန်းလောက်1909လောက်ကတည်းကစပြီးတော့မျိုးတုံးပြောက်ကွဲသွားပါပြီဂုံးတွေရင်းနေတဲ့တဝါမျိုးစိတ်တွေကလည်းအဲ့ဒီကာလအတွင်းမှာပဲ40ရာခိုင်နှုန်းလောက်အထိပြောက်ကွဲသွားတာပါနောက်ပြီးတော့ရင်းနေတဲ့တဝါ3ပုံ2ပုံကျော်လို့လည်းမျိုးတုံးနဲ့အငြင်းနဲ့ရင်ဆိုင်နေရပါတယ်လူသားတွေရဲ့အပြူမူတွေဟာပင်လယ်ရေညင်ညမ်းစေတာ၊ငါအလွန်အကျွံဖန်တာနဲ့ရာသီဥတုပြောင်းလဲတဲ့ကိစ္စမျိုးအထိပါဝင်တာပါ။ဒါအပြင်စိုက်ပျိုးရေးအတွက်မြေယာအသုံးပြုမှုနဲ့တည်တော်ပြုံတိမှုတွေကလည်းလက်ရှိအခြေအနေထိရောက်လာစေတဲ့အခြေခံအကြောင်းရင်းတွေဖြစ်ပါတယ်။ကုလသမဂ္ဂရဲ့အစီရင်ခံစာတွေးရှိချက်တွေကိုသဘောတူညီခဲ့တဲ့နိုင်ငံပေါင်း150ကျော်တဲ့ကအမေရိကန်ပြည်ထောင်စုကတော့ဒီကိစ္စနဲ့ပတ်သက်ပြီးတခုခုလုပ်ဖို့လိုပြီလို့ပြောပါတယ်
။ Business as usual.is a disaster. We're going to continue to change the climate. We're going to continue to lose biodiversity. But
ချင်းနေအားလုံးအရင်လိုပါပဲ business as usual ဆိုတဲ့အမြင်ရှိနေတာကပြဿနာပါဥရုယာစီနဲ့ပတ်သက်ပြီးအပြောင်းလဲလုပ်ရပါလိမ့်မယ်ဇီဝဂေဟစနစ်တွေလည်းဆက်ပြီးဆုံးရှုံးနေဦးမှာပါဒါပေမဲ့မှန်ကန်တဲ့မူဝါဒကိုကျင့်သုံးမယ်ဆိုရင်တော့ စီဝကေဟာစနစ်တွေမပြတ်မစီးရှိနေမဲ့အနာဂတ်ကိုပိုင်ဆိုင်ကြမှာပါလူသားတွေရဲ့အမှုအကျင့်ကိုပြင်ကြမယ်ဆိုရင်တော့ကျွန်တော်တို့ရဲ့သားသမီးမြင်းမြစ်တွေအတွက်ပိုမိုကောင်းမွန်တဲ့အနာဂတ်ကိုရရှိကြမှာပါ
အစီအခံစာရေးသားပြုစုသူတွေကတော့ဒီကိစ္စကိုအဖြေရှာတဲ့နေရာမှာတဘာဝတရားကိုပုံစံမျိုးစုံနဲ့ထည့်သွင်းစဉ်းစားဖို့လိုတယ်လို့ပြောပါရယ်။တစ်ကလုံးနဲ့ဆင်းရဲလုံးသရိတ်ဆန်ကြီးတွေကလည်းပုတ်တင်ညိုနဲ့ငှက်ကလေးတွေလိုသေငယ်တဲ့တဘာဝတိုင်းသူတန်ဖိုးနဲ့သူရှိတယ်လို့ပြောပါရယ်။လူသားတွေကြောင့်ပြည့်စည်လာတဲ့တဘာဝတရားကြီးကိုပြုပြင်ဖို့ချိုးပန်းတဲ့နေရာမှာတဘာဝတရားရဲ့စံတန်ဖိုးတွေကိုပါထည့်သွင်းစဉ်းစားရလိမ့်မယ်လို့လည်းအစီအခံစာပြုစုသူတွေကပြောပါရယ်။
We need to have incentives in place for clean technologies.
တဘာဝတရားအတွက်အကျိုးများစေတဲ့တန့်ရှင်းနည်းပညာတွေတန့်ရှင်းတဲ့နီလန်းနဲ့လုတ်ကင်သူတွေကိုမျက်လုံးပေးဖို့လိုပါတယ်။ဖွံ့ဖြိုးတိုးတက်မှုကိုတိုင်းတာတဲ့နေရာမှာပြည်တွင်းအသက်တင်ထုတ်ကုန်တန်ဖိုး GDP နဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုကိုသာကြည့်ကြရမှာမဟုတ်ပါဘူး။တဘာဝအရင်းမြစ်ဟာလည်းလူသားအရင်းမြစ်လိုပဲထပ်တူအရေးကြီးတယ်ဆိုတာနားလည်သဘောပေါက်ထားဖို့လိုပါတယ
်။ဆမျက်နာ1800ပါတဲ့အဲ့ဒီအစီရင်ခံစာကို9ချိန်မြောက် IPBS ရဲ့ဇီဝမျိုးကွဲနဲ့ဂီယာစနစ်သိပ်ပံဆိုင်ရာမူဝါဒနိုင်ငံတကာညီလာခံမှထုတ်ပြန်ခဲ့တာပါအစီရင်ခံစာပါအခြေအနေတွေကိုရှောင်ရှားနိုင်အောင်လူသားတွေအနေနဲ့အာသွန်ခွန်ဆိုင်လုပ်ကိုင်သွားမယ်ဆိုရင်တော့အစိုးဆုံးအခြေအနေကိုရှောင်ရှားနိုင်ရည်ရှိပါတယ်လို့လည်းအစီရင်ခံစာမှာကောက်ချက်ချထားပါတယ်ရှင်
နားလောင်ပြပြသွားတာဖြစ်ပါရဲ့ရှင်အခုထုတ်လွှင့်ပေးနေတဲ့ radio အစီအစဉ်ကို VOA internet ဆာမျက်နှာ bamis.voanews.com ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့အမျိုးသမီးကန္တာသုတဆုံနဲ့အမေရိကန်တခွေနဲ့သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရဖို့ရှိပါရဲ့ရှင်လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ57 kHz 9885တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။တောက်ကြနေညနေပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုတောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မောင်ကပြောပြပေးပါဦးမယ်ရှင
်။တရုတ်နိုင်ငံကနေအမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဒေါ်လာ200ဘီလီယံတန်ဖိုးရှိတဲ့ကုန်ပစ္စည်းတွေအပေါ်အတွင်းကုန်ကုန်10ရာခိုင်နှုန်းကနေ25ရာခိုင်နှုန်းအထိတိုးမြှင့်လိုက်ပါတယ်။အမေရိကန်ရဲ့လုပ်ရအပေါ်အင်ပတန်စိတ်မကောင်းဖြစ်တယ်လို့တရုတ်ကဒီကနေ့ပြောကြားပါရယ်လိုအပ်တဲ့တုံ့ပြန်ဆောင်ရွက်မှုတွေလုပ်သွားမယ်လို့လည်းတုံ့ပြန်ခဲ့ပါရယ်ဝါရှင်တန်မှာရောက်နေတဲ့တရုတ်ကုန်သွယ်ရေးအထူးညှိနှိုင်းရေးမှူးဒုဝန်ကြီးချုပ်ယူဟဲကတော့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ် Robert Lighthizer ၊ဗဏ္ဍာရေးဝန်ကြီး Steve Mnuchin တို့နဲ့ဒီကနေ့ဆက်ပြီးတော့ဆွေးနွေးကြမှာပါပြီးခဲ့တဲ့နှစ်ထဲကစတဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကနေအခုအချိန်ထိသဘောတူညီမှုမရနိုင်သေးပါဘူးနှစ်ဖက်သဘောတူထားတဲ့အချက်တချို့ကိုတရုတ်ကဖောက်ဖျက်တယ်လို့ဆိုပြီးတရုတ်သွင်းကုန်ကုန်တွေကိုသမ္မတ Trump ကဒီကနေ့တိုးမြှင့်လိုက်တာဖြစ်ပါတယ်။နိုင်ငံတကာရဲ့အရေးယူပိတ်ဆို့မှုတွေကိုချိုးဖောက်တဲ့အတွက်မြောက်ကိုရီးယားကုန်တင်သင်္ဘောတစ်စင်းကိုအမေရိကန်ကဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်နဲ့ပတ်သက်လို့နှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေချိန်မှာပဲပထမဆုံးအချိန်ဖြစ်နေအခုလိုဖမ်းဆီးထိန်းသိမ်းလိုက်တာပါ။ဒီသင်္ဘောဟာတရုတ်နိုင်ငံနဲ့တခြားနိုင်ငံတွေကိုကြောင်မီးသွေးတွေအမြောက်အများပို့ဆောင်နေတာနဲ့အဲ့ဒီနိုင်ငံတွေကနေပြန်ပြီးတော့မြောက်ကိုရီးယားနိုင်ငံကိုဆက်ရန်တရားကြီးတွေတင်ပို့တဲ့နေရာမှာအသုံးပြုနေတယ်လို့အမေရိကန်ကပြောပါတယ်။ရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA နဲ့ပတ်သက်နေတယ်လို့ဆိုပြီးရခိုင်ပြည်နယ်ရသိမ်းတောင်မြို့နယ်ကြောက်တန်းရွာကဖမ်းဆီးခံထားရသူအမျိုးသားတွေနဲ့လူငယ်တွေအတွက်စိုးရိမ်နေတဲ့အကြောင်းကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးချုပ်ကပြောကြားလိုက်ပါတယ်။လက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်လုပ်ရက်ကိုအပြစ်ပေးတဲ့အနေနဲ့ရွာသားတွေအပေါ်ဥပဒေမဲ့ဖမ်းဆီးထိန်းသိမ်းတပ်ဖြတ်နေပုံရတဲ့လုပ်ရက်တွေအတွက်အင်မတန်စိုးရိမ်နေလို့ဒီလူ့ခွင့်ရေးဆိုင်ရာမဟာမင်းကြီးချုပ်ပြောခွင့်ရ Robert Covelli ကစစ်တလနိုင်ငံဂျနီဗာမှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားတာဖြစ်ပါတယ်။
မေလ10ရက်တောက်ကြနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာဖြစ်ပါတယ်ရှင်။အခုညနေစီစဉ်ထုတ်လုပ်ရေးမှူးကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဝက်ဂနာရောဘတ်ဖြစ်ပါတယ်။အခုကျွန်မတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VO ရဲ့နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။ VO သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေ။ VO ကိုအားပေးနှားဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington.